သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မြို့ပြတွေက73စီဆိုင်တွေမှာစီရဖို့တန်းစီနေတဲ့ကားနဲ့ဆိုင်ကယ်တန်းရှည်ကြီးတွေကိုတွေ့နေရတာလာနေချီကြခဲ့ပါပြီ။ဘယ်လိုမှမဖြေရှင်းနိုင်သေးတဲ့ဒီလိုဖြစ်ပျက်တွေဟာအာဏာသိမ်းကာလ3နှစ်နီးပါးအတွင်းမထူးဆန်းတော့ဘဲအောက်ခြေလူလူအတွက်သာထိခိုက်မှုတွေရှိလာတာပါ။73စီသာမကပြည်သူလူလူတွေအခြေခံလိုအပ်ချက်တွေဖြစ်တဲ့ဆန်စား3စီကအစားဈေးနှုန်းမြင့်တက်မှုနဲ့ပစ္စည်းပြက်လက်မှုဒဏ်တွေကိုရင်ဆိုင်ကြုံတွေ့နေကြရတာလည်းဖြစ်ပါတယ်။စင်းရဲမွဲတည်မှုနဲ့မတရားမှုတွေကနေကဘာလုံးဆိုင်ရာလွတ်မြောက်ရေးအတွက်လှုံ့ဆော်နေတဲ့အရှင်အိတ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ပြန်ချက်မှာတော့လောင်စာစီဈေးနှုန်းနဲ့စားတောက်ကုန်ဈေးနှုန်းတွေဟာအာဏာမသိငင်ကထဲသုံးဆကျော်မြင့်တက်သွားတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့လက်ရှိအချိန်ထိကုန်စည်ပို့ဆောင်ရေးမှာအကြီးအကဲအရေးပါတဲ့73စီတွေပြက်လက်နေပြီးတက်စီဆိုင်ချို့မှာတော့ရင်တစည်းကိုအကန့်အသတ်နဲ့ပဲရရှိနေတာပါဒီလိုရရှိဖို့ကလည်းနိုင်ရည်နဲ့ချီဆောင်ဆိုင်ရတယ်လို့ဆိုကြပါတယ်မြို့စင်ချေဘုံရပ်ကွက်မှာနေထိုင်ရင်သွားလာရေးအတွက်ဆိုင်ကယ်ကိုအသုံးပြုနေရသူရန်ကုန်ဒေသခံတဦးက
ဒီမှာဒီဘက်မှာကျတော့ဆိုင်လေးတွေကအကုန်လုံးသူတို့ကပိတ်ခိုင်းထားတော့ဆိုင်လေးတွေကရောင်းလို့မရတော့ဆိုင်ကြီးတွေမှာပဲဆိုင်ကြီးတွေတူတော့တလှည့်ချင်းစီရောက်ခိုင်းတယ်ဒီနေ့ဒီဆိုင်ရောက်နောက်နေ့ကျရင်တဆိုင်အဲ့လိုမျိုးရောက်ခိုင်းတာဆိုတော့အခုဆိုင်ကယ်ဆိုရင်စီတိုအပြစ်ကားဆိုရင်9000ကိုအဲ့ဒါပဲရတယ်တခါထဲအာနာမသိခင်ကဘယ်မှာထဲထဲကိုမှရွေးချက်ကြရတယ်အများကြီးရှိတယ်အခုကျတော့တက်စီကကိုဖက်ဆန်တော့ကိုဝယ်တော့မှဝယ်ရခတ်တော့ရွေးချက်ကြရလည်းမရှိဘူးဒီဆိုင်ဆိုဒီတဆိုင်မရဘူးအရင်က1လီတာပေါ့ဗာရှိ300ကျော်ရှိတယ်အခုကျတော့လည်း2000ကျော်လေစီတွေဘာတွေပြတ်တော့ဆိုင်ကြီးတွေတော်တော်တန်တန်ဆိုစီခွဲကတော်တော်ခတ်သွားတော့ခတ်သွားတော့စိတ်တော်စိတ်ကြီးတော်တော်လေးစိတ်ကြီးတယ်ဒါမှမဟုတ်ရွေးချယ်စရာမရှိတော့ဒီတိုင်းပဲထည့်ရတာဒီပုံစံတိုင်းဆက်သွားမယ်ဆိုတော့အဆင်မပြေတော့
နှစ်စည်လိုအပ်ချက်ဖြစ်တဲ့ဒီလိုဆက်သုံးစီသားမကလက်တလောမြင့်တက်နေတဲ့နေရာမှာရွှေနဲ့ဒေါ်လာစီတွေလည်းပါဝင်ပါတယ်အခုရက်ပိုင်းမှာပဲအခောက်ရွှေတစ်ချက်သားကို38သိန်းထိရောက်လာပြီးအမေရိကန်ဒေါ်လာပေါက်ဈေးကလည်းပြင်ပပေါက်ဈေး4000ဝန်းကျင်အထိရှိလာပါတယ်ဒါဟာအနာမသိငင်ကာလတည်းသုံးစမြင့်တက်ခဲ့တာဖြစ်ပြီးအရင်အရက်သားစုရလက်ထက်မှာအခောက်ရွှေတစ်ချက်သား73သိန်းနဲ့အမေရိကန်ဒေါ်လာဈေး1300ဝန်းကျင်သားရှိခဲ့တာပါအခြေခံစားကုန်တွေဖြစ်တဲ့စားသုံးစီနဲ့ဆန်ဈေးတွေဟာလည်းသုံးစကျော်မြင့်တက်ခဲ့ပြီးလောက်ခလာစာမှာတော့တစ်ရက်4800တဲ့တိုးတက်လာခြင်းမရှိခဲ့ပါဘူးဒါကြောင့်မြန်မာနိုင်ငံသားတဦးရဲ့တရက်လောအခါကအခြေခံစားကုန်တွေဖြစ်တဲ့ဆန်နဲ့စီကိုနေ့စဉ်ဝယ်ယူနိုင်ဖို့တော့မကမိဖြစ်နေတာပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးကမ္ဘာပတ်ရန်နှစ်ဝက်ထုတ်ပြန်ကြမှာတော့အနာသိမ့်နောက်ပိုင်းစီးပွားရေးတိုးတက်မှုနှိမ့်ကျခဲ့ပြီးအခုနှစ်အတွင်းနိုင်ငံရဲ့ GDP တိုးတက်မှုဟာ300ခန့်နှုန်းပဲရှိတော့မယ်လို့ခန့်မှန်းထားပါတယ်လုပ်ငန်းရှင်အများစုကတော့ကြီးလို့ကုန်စည်နှုန်းကြီးတာနဲ့မြန်မာကျပ်ငွေတန်ဖိုးနေကြလာတာတွေဟာစစ်ကောင်စီရဲ့စီမံခန့်ခွဲမှုညံ့ပြင်းတာကြောင့်ဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒါနဲ့ပတ်သက်ပြီးပို့ကုန်သွင်းကုန်လုပ်ငန်းရှင်တဦးဖြစ်တဲ့ကိုနေလင်ကအခုလိုဆိုပါတယ်
။ပို့ကုန်သွင်းကုန်စီးပွားရေးနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့အဓိကသူတို့သတ်မှတ်ထားတဲ့ policy ကအခုပစ္စည်းသွင်းမဲ့လူဆိုရင်တော့မှသွင်းကုန်လိုင်စင်ကဟိုရဖို့ခက်ခဲတယ်လी။အဲ့အတွက်ကြောင့်ဟိုပစ္စည်းသွင်းမှုဆိုရင်အခုဆိုရင်တော့အရင်လိုသင်းမောနဲ့သွင်းရမလားဘာညာအဲ့ဒါတွေစဉ်းစားလို့မရတော့ဘူးနော်ဟိုနေဆက်ကပဲသွင်းရမလားအဓိကတော့ပစ္စည်းကိုဟိုဘယ်လိုသွင်းရမလဲဆိုတာကိုတော်တော်ကောင်းစားနေပြီနောက်လိုင်စင်ရဖို့ကလည်းတော်တော်ခက်ခဲတယ်ကောင်းစားတဲ့အခြေအနေဖြစ်တယ်ပေါ့အဲ့ဒီကြားထဲကိုအခုဒေါ်လာဈေးကနော်သူတို့ဒေါ်လာကိုထိန်းချုပ်လိုက်တဲ့ပုံမှာဒေါ်လာဈေးကအစိုးရသတ်မှတ်ထားတဲ့ဈေးနဲ့အပြင်ဈေးကအရင်ဟာသွားပြီပေါ့နော်4-500လောက်ဟာသွားပြီဆိုတော့ဒီစီဝိုင်းလောက်တဲ့လူကအဲကိုရောင်းတဲ့ပစ္စည်းကိုဘယ်ဈေးနှုန်းနဲ့သတ်မှတ်မလဲအဲ့ဒါကနေ့စဉ်နဲ့အမြကမပေးနိုင်ဖြစ်နေရပါဘူးเนาะဒီနေ့နဲ့မနေ့ပြန်ဈေးကမတူတော့ဘူးပေါ့
73စီစီရွှေဈေးနဲ့နိုင်ငံခြားငွေဈေးနှုန်းတွေတည်ငြိမ်မှုမရှိဘဲဆက်တိုက်မြင့်တက်နေကြတာကအခုနှစ်ဇူလိုင်လအတွင်းစစ်ကောင်စီရဲ့ကြက်ငွေ2000တန်းထုတ်တဲ့သတင်းနောက်ပိုင်းကလေးကပါ ဒါအပြင်ကုန်စည်နှုန်းထိန်းချုပ်နိုင်ဖို့စစ်ကောင်စီရဲ့ကော်မတီဖွဲ့လှုပ်ရှားမှုတွေကလည်းဈေးနှုန်းမြင့်တက်မှုတွေကိုပုံမိုးဖြစ်ပေါ်စေခဲ့ပါတယ်ဒါကိုကြည့်ရင်ပြည်သူတွေအနေနဲ့နိုင်ငံရဲ့စီရေးပဋိပက္ခရေးနိုင်ငံရေးတွေကြောင့်စီးပွားရေးနယ်လံမထူနိုင်တဲ့ဒဏ်ကိုအခုနှစ်အတွင်းပုံမခန့်စားလာကြရတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်မြမလူဦးရေသုံးပေါ်တပေါ်ဟာလည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာပေါင်းဆက်ညီနိုင်ရေးရော UN Alter ကထုတ်ပြန်ထားပါတယ်ပြည်သူတွေအနေနဲ့စီးပွားရေးနှိမ့်ချမှုတန်ကိုကြည်လိုအလူးလဲခံနေရပေမယ့်အာနာသိန်းစစ်ကောင်စာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ဒါဟာမတမာသူတွေရဲ့ဈေးကစားမှုကြောင့်ဖြစ်တယ်လို့ဩဂတ်လအတွင်းကပြောဆိုခဲ့ပါတယ်။နိုင်ငံရဲ့လက်ရှိအခြေအနေအရပြည်သူတွေရဲ့ဝယ်လိုအားရကျမှုနဲ့အတူထုတ်ကုန်တွေရော့ထုတ်လာတာအလုံးလက်မဲ့နှုံနဲ့နေရဆုံခွာမှုများလာတဲ့ဖိအားတွေကအခြေခံလူရဲစားတွေပေါ်အပြင်းထန်ရိုက်ခတ်နိုင်တယ်လို့ကမ္ဘာဘဏ်ကလည်းမြန်မာနိုင်ငံကိုသတိပေးထားပါတယ်။နေ့တည်းတူကဝယ်ရည်အတွက်ရုန်းကန်နေကြရတဲ့မြန်မာပြည်သူတွေအတွက်တော့စီးပွားရေးနဲ့သက်ဆိုင်တဲ့နိုင်ငံရေးအဖြစ်ကိုအမြန်ဆုံးရှာဖို့လိုပြီလို့ပြောလာသူကစီးပွားရေးနဲ့ပတ်သက်ပညာရှင်ဦးစောဖေဝင်းမှာ
ပြည်သူလူထုအများစုရဲ့အခြေအနေကြက်တဲလာတာကပြနေပါတယ်။ကုန်ရင်းနှုန်းတွေကခုထိလည်းပဲတက်နေသေးပဲပေါ့နော်။နောက်လည်းပဲဒီထဲပို့ပြီးတော့ကြက်အုံးနဲ့အလားအလာရှိတယ်။ပုံတွေဝင်ရရတဲ့လူတွေရဲ့နောက်တစ်ခါဝင်ဝင်နေတဲ့လူတွေရဲ့ဒါတွေကတိုင်းပြည်မှာမကျော်တည်ပါ။ဟိုစီးပွားရေးလုပ်ငန်းကြီးကြီးလုပ်ပြီးတော့ကအောင်မြင်ဖြစ်ဆုံးနေဆိုတဲ့လူတွေကဒါမှပဲတော်တော်လေးအခြေအနေရိုက်နေပါတယ်။နော်အဲ့ဒီလူတွေကတိတ်အစိုးကြီးမဟုတ်သေးပေမဲ့လို့ခုနကပြောတဲ့မကျော်တည်ရဲ့အခြေအနေကကြက်တဲ့ချင်းနောက်လာတယ်။အပိုးပိုးဆိုးလာတယ်မနိုင်ငံရဲ့ဒီလူကြီးဟာလည်းပဲတော်တော်ကိုအခြေအနေဆိုးတဲ့အနေအထားမျိုးရောက်နေပြီ။အဲ့တော့အဲ့ဒါတွေကိုကြုံပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်တိုက်ပြည်စီဝါရေးအခြေအနေအားဒီပြီးခဲ့တဲ့တစ်နှစ်နှစ်အတွင်းမှာပိုးပြီးတော့ဆိုးရွားလာတယ်လို့ပဲအဲ့လိုပဲသုံးသပ်နိုင်ပါတယ်။အဲ့ဒါကြောင့်ဒီတစ်နှစ်တည်းတစ်နှစ်ပိုးဆိုးမလာစေချင်ဘူး။စီဝါရေးအခြေအနေတကယ်ကောင်းလာစေချင်တယ်ဆိုလို့ရှိရင်တော့နိုင်ငံရေးအဖြစ်ကိုရှာနိုင်လို့ရှိရင်စီဝါရေးကလည်းပဲ
စီးပွားရေးနှိမ့်ချမှုရဲ့နောက်ဆက်တွဲအနေနဲ့မြန်မာနိုင်ငံအနှံ့မှာရာဇဝတ်မှုအမျိုးမျိုးလဲမကြာခဏဆူသလိုဖြစ်ပွားလာပါတယ်။ကမ္ဘာ193နိုင်ငံမှာတတိယမြောက်ရာဇဝတ်မှုအထူးပြောဆိုနေအရှ46နိုင်ငံမှာရာဇဝတ်မှုအထူးပြောဆိုထိတ်ဆုံးနိုင်ငံဟာမြန်မာနိုင်ငံဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံအခြေဆိုင်နယ်စပ်ဖြတ်ကျော်ရာဇဝတ်မှုတိုက်ဖြတ်ရေး Global Initiative အဖွဲ့ကအခုနှစ်အတွင်းပြုစုတဲ့စနစ်တကျကျွလွန်တဲ့ရာဇဝတ်မှုညွန့်ကိမှဖော်ပြထားပါတယ်။နေ့စဉ်နဲ့အမျှဖြစ်ပေါ်နေတဲ့ကပိုင်နိုင်မှုလူရက်မှုလူတက်မှုခိုးမှုနဲ့တမျှတိုက်မှုတွေကြောင့်ပြည်သူတွေဟာစားဝတ်နေရေးကျက်တဲ့မှုအပြင်လုံခြုံရေးထိပါမှုတွေကိုပါရင်ဆိုင်နေကြရတာပါ။မန္တလေးမြို့ဒေသခံတို့ဖြစ်သူမတ်ဟေမာက
ပေါ်ဆုံးလူလိုက်တွေကဒါပေါ့လေဒီမှာတော့မှဟိုတနည်းရပဲတရနည်းရပေါ့နော်အလောက်ကတော့တမျှတိုက်တယ်လို့ပါလို့အဲ့လိုတွေကြားနေရတယ်နောက်ဆိုလူတွေပါအဲ့လိုမျိုးတရားမတရားတက်ဖြတ်ကုန်ကြမလားအဲ့လိုမျိုးပေါ့နော်ဘောအဲ့လောက်ရှိရဖြစ်နေတယ်လို့ထင်တာပဲဒီကဲလို့များအဲ့လိုလူများငတ်ပြတ်နေတယ်လေတစ်ခုမြတ်တစ်ခုလောက်တော့မှာဆိုတော့အဲ့ပုံကမင်းများဖြစ်မလားလို့ဘောအဲ့လောက်ဆိုရင်ပါပါကိုယ်မှလိတ်သွားတဲ့လူကရှိတော့ခုလိတ်သွားတော့မှဟိုဖြည့်သွားလို့နောက်ပြန်ကြအဲ့လိုဖြစ်
လူသားတယောက်ဟာမွေးပွားချိန်ကနေတည်ဆုံချိန်အထိမွေးရပါရရှိခံစားနိုင်တဲ့လူအခွင့်အရေးတွေရှိပါတယ်။လွတ်လပ်စွာအသက်ရှင်နေထိုင်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လူမှုရေးစီဝါရေးပညာသင်ကြားခွင့်အလုပ်အကိုင်နဲ့တန်းတူညီမျှခွင့်တွေဟာနိုင်ငံသားတယောက်ရတဲ့နဲ့အခွင့်အရေးတွေပါ။မြန်မာပြည်သူတွေအတွက်တော့စစ်အာဏာရှင်စနစ်ကိုတောင့်ခံတွန်းလှန်နေရင်ပါပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးတွေဆုံးရှုံးခဲ့ရပါပြီ။ပေါ်တာဆွဲတယ်ဆိုတဲ့အကြောင်းပြချက်နဲ့ည6နာရီကျော်ရင်အိမ်ပြေမထွက်ရတော့တဲ့ပြည်သူတွေမပြေလည်မှုတွေကြာနေ့စဉ်ကြာရတဲ့ဒုစရိုက်မှုတွေကြောင့်ညနေရောက်တာနဲ့တကားပိတ်ထားရတဲ့အိမ်တွေဟာလွတ်လပ်ခွင့်ဆိုတဲ့အခွင့်အရေးကိုပြည့်ရဲပြူနေသလိုပါပူပင်တော့ကရီနဲ့အတူအနာဂတ်အတွေ့ဝမ်းရည်ပါခက်ခဲလာကြပြီးခစ်စနစ်စိုးကြီးကိုအတိတ်ပဲမဲ့ရှင်သန်နေကြရပါတယ်ဒီလိုနှစ်ရက်တွေကိုဖြတ်တန်းရင်ပဲပဲခူးတိုင်းဒေသကြီးကအိရှင်မတူရဲ့မျောလင်းချက်ကတော့
လောက်ဆိုင်စားရတယ်ဇာတဲ့ဝုန်ဝုန်နဲ့မနေလောက်မှအောင်အင်းရှိလူကအသက်ကြီးတဲ့လူအောင်ငယ်တဲ့လူအောင်လုံးလုံးနေရတာပေါ့စာဝင်ကြီးတွေတော့ဒီချက်ပို့ပြီးဒီချက်လာမှဟို စိတ်ကြည့်တယ်ဒီဖက်တက်နိုင်အန်ဒီဘယ်လိုလုပ်ရမလဲဆိုအန်ဒီကလည်းလောကကကြတော့ဟိုကိုတက်လာတာမရှိဘူးလေဘုံဘုံကကြတော့နင်းနေပြီးတော့ထောက်ငွေကြတော့အရင်တော့စံတပြူအန်ဒီကဟို2000လောက်ဝယ်စားရတဲ့အချိန်ကနေပြီးတော့3,800ဆိုတော့ဟိုဈေးကြီးကအဲ့မှာတည်းမှာ2000လောက်ပြန်ဖြစ်သွားပြီလေလောက်ကန်ကြီးကလည်းအဆင်ပြေမယ်ဘုံဘုံလုံးကြီးလည်းကြသွားမယ်ဆိုတော့အကုန်လုံးတော့အားလုံးတော့အဆင်ပြေတာပေါ့ကုန်ကြီးလုံးကြဖို့ဆိုတာလည်းညလုံးလုံးမရဘူးသူတို့ကတဲကအနေနဲ့များကြုံတွေ့ရအောင်မလို့အဲ့တော့ဘယ်လိုဖြစ်လာအောင်လဲဒီစိတ်တွေလည်းမောတာပေါ့ရှေ့ဖြစ်လာမယ်ဆို
အခြေခံစားကုန်ဖြစ်တဲ့ဆန်စီကိုတောင်တိုးပြီးသူထက်ငါလူရဲ့ဝယ်ယူနိုင်မှာဝမ်းရည်ဖြည့်ရှင်နိုင်မယ်နိုင်ငံသားတွေရဲ့ပုံရိပ်ဟာနိုင်ငံရဲ့လူနေမှုဘဝနေကြမှုကိုမိမောင်းထိုးပြနေသလိုပါအာနာသိန်းကာလာကြာလာတာနဲ့အများလူရန်စားကွာဟာမှုနဲ့အတူမပြည့်စုံမှုတွေကြာအခြေခံလူရန်စားတွေအတွက်တော့နေ့ရက်တွေကိုခါတိစွာရင်ဆိုင်နေကြရဆဲဖြစ်ပါတယ်ဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်သောရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် sbs မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ